မြန်မာနိုင်ငံရဲ့ဆက်ဆံရေးတွေတိုးမြင့်လာနေတဲ့အမေရိကန်ပြည်ထောင်စုကငြိမ်းချမ်းရေးစစ်တမ်အဖွဲ့ပီးစ်ကော့ရဲ့ပထမဦးဆုံးစေတနာဝင်တဲ့အဖွဲ့တစ်ဖွဲ့ဟာပညာရေးကဏ္ဍမှာအကူအညီပေးဖို့အတွက်ဒီသတင်းပတ်ကုန်ပါပဲမြန်မာနိုင်ငံကိုရောက်ရှိလာပါတယ်။2014မြန်မာနိုင်ငံခီးစဉ်တွင်မှအမေရိကန်သမ္မတဘရက်အိုဘားမားကိုယ်တိုင်ကြေညာခဲ့တဲ့ဒီငြိမ်းချမ်းရေးစစ်တမ်အဖ ရင်ဆုံးနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆက်စုကြည်သမ္မတဥပမာနဲ့တွေ့ဆုံမှုနဲ့စားပြစေခေါင်းဆောင်နှစ်ယောက်တွေ့ဆုံမှုအပြီးမှာကြေညာချက်စောင်ထုတ်ပါတယ်ဒီထဲမှာသူသဖြင့်ကတော့ Peace Corps စေနာဝန်ထမ်းတွေမြန်မာနိုင်ငံကိုရောက်လာမယ့်အကြောင်းလည်းဖော်ပြထားပါတယ်ဆိုတော့နိုင်ငံဆက်ဆံရေးမှာ Peace Corps ရဲ့အခမ်းအနားကဘလောက်တောင်များအရေးပါပါသလဲ
So absolutely, we were very happy to see that the announcement about Peace Corps' first group of volunteers is in the joint statement.
ပူးတွဲကြေညာချက်ထဲမှာပထမဆုံး Peace Corps စေတနာဝန်ထမ်းတွေအကြောင်းဖော်ပြထားတာတွေ့တော့တကယ့်ကိုဝမ်းသာကြည်နပ်မိပါတယ်။ဒါဟာအမေရိကန်ကမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာအင်မတန်လေးအရေးကြီးပါတယ်။ဒါဟာဆက်ဆံရေးတွေပိုပြီးနှက်ဆိုင်ကျယ်ပြန့်လာနေတာကိုပြသနေတာပါ။လူထုကြားမှာအပြန်အလှန်နားလည်အောင်ဆောင်ရွက်ရမှာ Peace Corps အဖွဲ့ဟာအင်မတန်အရေးကြီးပါတယ်။ဒါကြောင့်လေမြန်မာပြည်သူတွေနဲ့အမေရိကန်ပြည်သူတွေကြားဆက်ဆံရေးတွေနှက်ဆိုင်ကျပြတ်အောင်ဆောင်ရွက်ဖို့အမေရိကန်ကစိတ်ဝင်စားတာကိုပြသရလေးရောက်ပါတယ
်ပထမတော့ Peace Corps စေတနာဝန်ထမ်းတွေလည်းရောက်လာပြီလို့ကျွန်တော်နားလည်ပါတယ်ဒီလူတွေအနေနဲ့ဘယ်ကဏ္ဍတွေနဲ့ဘလို့လို့ရှားမှုတွေမှာပါဝင်ကြမှာလဲခင်ဗျာ
So our first group of volunteers our pilot group will be 6 volunteers
ပထမအတော့စေတနာဝန်ထမ်းအဖွဲ့မှာတော့အစာပြုလုပ်ငန်းတွေလုပ်ကြမယ်အမေရိကန် Peace Corps အဖွဲ့ဝင်6ယောက်ပါဝင်มาဖြစ်ပြီးသူတို့အနေနဲ့အင်္ဂလိပ်စာပို့ချမယ်ပညာရေးအစီအစဉ်မှာပါဝင်ကြမှာပါဒီကဏ္ဍဟာကျမတို့နဲ့လက်တွဲပတ်မြန်မာအစိုးရနဲ့အတူဦးစားပေးကိစ္စအဖြစ်သတ်မှတ်ထားတဲ့ကဏ္ဍတစ်ခုလည်းဖြစ်ပါတယ်စေနာဝန်ထမ်းတွေဟာရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်6ခုမှာရှိတဲ့မူလတန်းအလေတန်းနဲ့အထက်တန်းကျောင်း6ကျောင်းမှာစလုပ်ကြမှာပါရန်ကုန်တိုင်းဝန်ကြီးချုပ်နဲ့လည်းကျမတို့ရဲ့ဆက်ဆံရေးကောင်းအောင်တည်ဆောက်နိုင်ခဲ့ပါတယ်။ဆရာတွေကိုအရေးသွေးမြင့်တင်ရေးနဲ့ကျောင်းသားတွေကိုအင်္ဂလိပ်စာနဲ့လမ်းညွှန်ချက်ချမှတ်နိုင်အောင်လုပ်ရမှာကျမတို့ကအကူအညီပေးနိုင်မယ့်အစီအစဉ်ကိုလည်းဝန်ကြီးချုပ်ကအားပေးပါတယ်။ဒါကြောင့်လည်းရန်ကုန်မှာအရင်ဆလုပ်ပြီးနောက်ပိုင်းမှာတိုးချဲ့သွားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။ကျွန်တော်နားလည်ထားသလောက်ဆိုရင်တော့ Peace Corps ရဲ့အစီအစဉ်တွေကိုသမ္မတဥပမာရဲ့2014ခုနှစ်နိုဝင်ဘာလမြန်မာနိုင်ငံခီးစဉ်မှာပထမဆုံးကြေညာသွားခဲ့တာပါ။အခုဆိုရင်နှစ်နှစ်နီးပါးရှိသွားပြီ။ဘာကြောင့်ဒီလောက်တောင်ချိန်ယူခဲ့ရတာလဲခင်ဗျာ။
Yes, that's true. President Obama announced the partnership between Myanmar and Peace Corps.
မှန်ပါတယ်။သမ္မတဥပမာ2014ခုနှစ်နောက်ပိုင်းတုန်းကဒီကိုအလဲပတ်ရောက်လာချိန်မှာမြန်မာနိုင်ငံနဲ့ Peace Corps ဆက်ဆံရေးကိုကြီးညာသွားခဲ့တာပါ။2015နှစ်စန်းပိုင်းမှာတော့ကျမတို့ရဲ့အမေရိကန်ဝန်ထမ်းတချို့ဒီမှာရောက်နေပြီးအစီအစဉ်အကောင့်ထဲပို့နိုင်အောင်စတင်ဥမျက်ချခဲ့ကြပါတယ်။လုပ်ငန်းစဖို့အသက်ဆက်ဆက်အစီအစဉ်တစ်ခုကိုစတင်နိုင်ဖို့ကတော့အချိန်ယူရပါတယ်။2015ခုနှစ်နောက်ပိုင်းမှာတမိုင်းဝင်ရွေးကောက်ပွဲတွေမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အတွက်လည်းကျမတို့ရဲ့အစီအစဉ်မှာအနည်းငယ်ကြန့်ကြာမှုတွေရှိခဲ့ပါတယ်
။မြန်မာနိုင်ငံအနေနဲ့ Peace Corps ရဲ့အစီအစဉ်ကလည်းရေဝီအားဖြင့်ဘာတွေများမျှော်လင့်လို့ရမလဲခင်ဗျာ
။ So Peace Corps' mission since 1961, which is 55 years, has not changed at all.
Peace Corps ရဲ့လုပ်ငန်းတွေဟာ1962ခုနှစ်ကတည်းကစခဲ့တာ။အခုဆိုရင်55နှစ်ရှိပြီဖြစ်ပေမဲ့လည်းပြောင်းလဲမသွားပါဘူး။ကမ္ဘာပေါ်မှာငြင်းငြင်းရင်းနဲ့ချစ်ချည်ရင်းနှီးမှုတွေတိုးမြင့်ဖို့ပါ1962ခုနှစ်ကလေးကထားရှိခဲ့တဲ့ရည်မှန်းချက်၃ခုဟာလေအခုအချိန်ထိအပြောင်းလဲမရှိပါဘူးပထမတစ်ခုကတော့အကူအညီတောင်းခဲ့တဲ့အတိုင်းပြည်တွေကိုကျွမ်းကျင်မှုပိုင်းမှာအကူအညီပေးဖို့ပါမြန်မာနိုင်ငံမှာလည်းကျမတို့ကိုဖိတ်ကြားတဲ့အတွက်အခုလိုလာရောက်ရတာပါဒုတိယနဲ့တတိယရည်မှန်းချက်တွေကတော့အမေရိကန်စေတနာဝန်ထမ်းတွေနဲ့သူတို့အကူအညီပေးခဲ့တဲ့သူတွေကြားအပြောင်းလဲယဉ်ကျေးမှုနဲ့နားလည်မှုတွေဖလှယ်ဖို့ဖြစ်ပါတယ်ဒါကြောင့်လည်းမြန်မာပြည်သူတွေနဲ့မြန်မာအစိုးရတို့အနေနဲ့Peace Corps စေတနာဝန်ထမ်းတွေစီကမျှော်လင့်နိုင်တာကတော့လိုအပ်ချက်တွေဦးစားပေးရမယ့်ကိစ္စတွေအတွက်အထောက်အကူဖြစ်စေမယ့်ကျွမ်းကျင်မှုအကူအညီတွေရနိုင်ဖို့ပါ။အခုဒီနေရာမှာတော့အင်္ဂလိပ်စာလိုပညာရေးခန္ဓာမျိုးမှာအကူအညီရဖို့ပါ။တစ်ချိန်တည်းမှာပဲချစ်ကြည်ရင်းနှီးမှုကိုလည်းမျှော်လင့်နိုင်ပါတယ်။ယဉ်ကျေးမှုဖလှယ်မှုတွေအပြန်အလှန်ယဉ်ကျေးမှုတွေကိုလေးစားမှုတွေဟာမြန်မာနဲ့အမေရိကန်ပြည်သူတွေကြားဆက်ဆံရေးတွေပိုပြီးခိုင်မြဲလာစေနိုင်ပါတယ်။စေတနာဝန်ထမ်းတွေအနေနဲ့ကောင်းကောင်းလုပ်နိုင်တာတစ်ခုကတော့မြမယဉ်ကျေးမှုတွေအစဉ်အလာတွေစံတန်ဘိုးတွေကိုအိမ်ပြန်ရောက်တဲ့အခါမိသားစုတွေမိတ်ဆွေတွေနဲ့ပြန်လည်မြောက်ဝေနိုင်တာပဲဖြစ်ပါတယ်
။ဒါကတော့စေနာဝန်ထမ်းတွေနေရပြန်တဲ့အခါတည်လာကြမယ့်အရာတွေပေါ့လေ။ဒါနဲ့မေးစရာတစ်ခုက Peace Corps အနေနဲ့မြန်မာနိုင်ငံမှာလုပ်ငန်းတွေလုပ်ကြရတဲ့အခါဘလို့စင်ခုံမှုမျိုးတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့မျှော်လင့်ထားတယ်ခင်ဗျာ
။ For us because it's a brand new program and we are new and we are still setting up
ကျမတို့အတွက်ကတော့အသက်ဆက်ဆက်အစီအစဉ်ဖြစ်တယ်လို့ကျမတို့ကိုယ်တိုင်ကလည်းအသက် လုပ်ငန်းတွေကလည်းအခုမှစကားစားဆိုတော့လုပ်ငန်းသစ်တွေအစားမှာတွေ့ရလေးရှိတဲ့အတိုင်းစိန်ခေါ်မှုတွေတော့ရှိပါတယ်။ Peace Corps အနေနဲ့ပထမဦးစားပေးကိစ္စတစ်ခုကတော့စေတနာဝန်ထမ်းတွေဘေးကင်းလုံခြုံမှုနဲ့ကျန်းမာရေးကောင်းမွန်ဖို့ပါ။ဒါကြောင့်လည်းဘေးရန်ကင်းကင်းနဲ့ကျန်းမာရေးအတွက်တင့်တော်မဲ့နေရာတွေမှာသူတို့ကိုတောင်းဝင်ပေးနိုင်အောင်လုပ်ရပါတယ်။ဒါမှလည်းအလုပ်ကောင်းကောင်းလုပ်နိုင်ကြပါပါ။ဒါကကျမတို့အတွက်အထူးသတိထားရမယ့်ကိစ္စတစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါကြောင့်လည်းသူတို့အလုပ်လုပ်ကြမယ့်အကြောင်းတွေနဲ့ပတ်ဝန်းကျင်တွေဟာလုံခြုံမှုရှိတဲ့နေရာမျိုးတွေဖြစ်အောင်ရွေးချယ်ရပါတယ်။ကျမတို့နဲ့လက်တွဲဆောင်ရွက်နေတဲ့မြန်မာအစိုးရကလည်းတကယ့်ကိုပူးပေါင်းကူညီပါတယ်။